မြန်မာနဲ့ဗက်တီကန်တို့ကြားစန်တမန်နဲ့ဆက်သွယ်ရုံထားရှိဖို့အတွက်အများဆုံးဆောင်ရွက်ပေးမှာဖြစ်ကြောင်းဒေါန်ဆန်းစုကြည်ကပြောကြားခဲ့တယ်လို့ကာဒီနယ်ဖုန်းတော်ကြီးချားစ်ဘိုးကဗီဝေကိုပြောပါတယ်။ဒေါန်ဆန်းစုကြည်နဲ့ပိုယဟမ်မင်းရဲ့အထူးကိုယ်စားလှယ်အာချ်ဘီရှော့ပ်ပေါ်စတန်အင်နမ်တို့နေပြည်တော်မှာချက်တပြင်းနဲ့တွေ့ဆုံခြင်းအခုလိုပြောကြားခဲ့တာဖြစ်ပြီးဗက်တီကန်ဟိုလီစီးသံမတ်ကိုမြန်မာပြည်မှာထားနိုင်ရင်ပထမဆုံးဆောင်ရွက်မှာဖြစ်ကြောင်းတွေ့ဆုံပွဲမှာလိုက်ပါသွားတဲ့ကာဒီနယ်ဖုန်းတော်ကြီးချားလ်စ်ဘိုးကပြောပါတယ်။ပိုယဟမ်မင်းရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ဘန်ကောက်မှာသတင်းတောင်းနေတဲ့ဗက်တီကန်ဟိုလီစီးကအာချ်ဘီချော့ဘီရှော့ပ်ပေါ်ကခေါင်းဆောင်ပြီးမြန်မာပြည်ဆရာတော်ကြီးနဲ့ထွေထွေတွင်ရမှုဖုန်းတော်ကြီးဖာသာမော်ရစ်နဲ့ဖာသာညွန့်ဝင်တို့နဲ့အတူကာဒီနယ်ဖုန်းတော်ကြီးချားလ်စ်ဘိုးတို့ဟာမြန်မာပြည်နဲ့ဗက်တီကန်ဟိုလီစီးတို့ကြားအပြန်အလှန်ဆက်သွယ်ဆိုင်ရာကိစ္စရပ်တွေကိုမြန်မာနိုင်ငံတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဘာသာပေါင်းစုံလွတ်လွတ်လပ်လပ်ကိုယ်ဝန်နိုင်ဖို့နဲ့လူမျိုးပေါင်းစုံကိုအားလုံးမခွဲခြားပဲအရေးပေးနိုင်ရေးတွေအပြင်နိုင်ငံရေးဆက်မဲ့ဖြစ်ပေါ်နေတဲ့နေရာတွေအတွက်ငြိမ်းချမ်းရဖို့လည်းအမြင့်ချင်းဖက်လဲခဲ့ကြတာပါ။တွေ့ဆုံဆွေးနွေးခြင်းကရွန်ဂျာရေးပုံဟမ်းမင်းရဲ့ပြောဆိုမှုနဲ့ပတ်သက်ပြီးတည်င်းတွင်မရသေးတဲ့အတွက်ထည့်သွင်းဆွေးနွေးတာတော့မရှိခဲ့ဘူးလို့ဖုန်းတော်ကြီးကပြောပါတယ်။ကမ္ဘာတစ်လောကနိုင်ငံပေါင်း192နိုင်ငံမှာဗက်တီကန်တန်ယုံကိုထားရှိပြီးအပြန်အလှန်ဆက်သွယ်မှုရှိပေမဲ့မြန်မာနိုင်ငံမှာတော့မရှိသေးပါဘူး။